KNU နဲ့မြန်မာအစိုးရကိုယ်စားလှယ်တွေဒီကနေ့ဒုတိယမြောက်အဖြစ်ဆွေးနွေးရတဲ့အခါမှာရလဒ်ကဘယ်လိုရှိပါလဲ
။ဟိုအဓိကလောလောဆယ်ဒီဆွေးနွေးပွဲမှာရလဒ်အဖြစ်ကလူ့ဘောလုံးထုတ်ပြန်ကြညာချက်ခုထုတ်ပြန်ကြညာလာပေါ့။အဲ့မှဆိုရင်တော့တို့ဆက်ရှိဆက်ကွေးရဲ့ရုပ်ဒီမှာနှစ်ဖက်ဆွေးနွေးတဲ့ပြည်ဟာပါတယ်။အဲနံပါတ်1ချက်ကတော့နိုင်ငံတော်အစိုးရနဲ့ KNU တို့ဟာနိုင်ငံရေးလက်ရှိဆက်လက်ဒီနေ့ဆွေးနွေးကြကြမှာဖြစ်ပါတယ်ဆိုတာပါတယ်။နံပါတ်3ချက်ကကျွေးနေကြသည့်အကြောင်းအရာများကိုပြည်သူအများသိကြရာမှန်ကန်သောသတင်းထုတ်ပြန်သွားမည်ဖြစ်ပါသည်။နံပါတ်၄ချက်ကဆိုရင်စီရေးအချိန်များကိုထိမ့်သိမ်းသွားနိုင်ရန်နှင့်ယုံကြည်မှုတည်ဆောက်နိုင်ရန်အတွက်ပြဿနာဖြစ်ပွားနိုင်သောဒေတာများရှိနှစ်ဖက်တမန်ကိစ္စအားဤနိုင်ဆောင်ရွက်သွားကြမည်ဖြစ်ပါသည်။
အဲ့တော့ခုနနံပါတ်၄ချက်မှာပါတယ်လို့ပေါ့စီရေးရထိမ့်သိမ်းမယ်လို့ပြောနေတဲ့ဒီလိုအချိန်မှာအောက်ချီမှာရောတိုက်ပွဲတွေဒီကနေ့ဖြစ်ပါသလား
ဖြစ်ပါလေမူလကတော့ခရိုင်ဘက်ကဒီရပောက်မစဲလောက်အပြင်မှာနှစ်ဖက်အဆင့်အချိန်ချော့ပြီးတော့နှစ်ဖက်တပ်တွေအပြန်အလှန်မူလနေရာကိုဆုတ်မယ်ဆုတ်ပြီးတော့ဒီအဖြစ်ကရဆင်းအင်းတိန်နဲ့အဖော်လေးနှစ်ဖက်ပေါင်းဖွဲ့မယ်ဆိုတဲ့ကြေကြေရှိပါလေဒါပေမဲ့ဒီနေ့ကတော့စိတ်မကောင်းကြပါဘူးဗျာဗမာဆိုရဘက်က7နာရီခွဲလောက်မှာ KIA တပ်မလေးရဲ့တိုင်းရင်းရှိမှာရှိတဲ့ရဲဘော်တွေကိုရဲဘော်တွေရှိတဲ့ဂျွာလေးကိုဝေရောက်ပစ်ခတ်ပါလေနောက်တစ်ခါနေကင်းဘက်မှာပဲကမောရဲ့အချင်းရောက်မှရှိတဲ့လော်ဒါမှာရှိတဲ့တိုင်ရင်း၃ရက်စခန်းကိုအမြောက်ကြီးနဲ့ပြစ်တယ်။လက်လက်ငယ်ငယ်နဲ့ဝင်ဝင်ပြစ်ခတ်တယ်။အဲ့တော့ဒီမှာတစ်ခက်လူကြီးလာလာချွေးနေပြီးတော့အောင်မြောက်အကောင့်ထဲပေါ်တဲ့နေရာမှာဒီလိုအနောက်ချက်တွေဖန်ပြီးလာတဲ့အောက်မှာအဓိကကျတဲ့ကိစ္စကိုလက်မှတ်ထိုးပြီးပြင်ဆင်နေတဲ့အချိန်မှာဒီလိုဖြစ်လာတာဖြစ်ပါတယ
်။အဲ့တော့အကယ်၍များမြန်မာအစိုးရဘက်ကဒီလိုတိုက်ခိုက်မှုတွေသာမရှိခဲ့ဘူးဆိုရင်တစုံတရာသဘောတူလက်မှတ်ထိုးနိုင်မယ့်အနေအထားတွေရောရှိသလားခင်ဗျာ။
ပါလေပြန်သားပြီးသားပါမဖက်စလုံးမှာအဲ့တဘောသားရှိပါလေအ
ဲ့တော့ဒီ KNU နဲ့ဆွေးနွေးပွဲကနိုင်ငံရေးအပူအဓိကလားခင်ဗျအ
ဲ့တဘောလည်းမပေါ်အပြည့်ရရေးနဲ့နိုင်ငံရေးကိစ္စကိုဘယ်လိုဖြစ်ချင်းမသားနှစ်ဖက်ညီနိုင်တဲ့ပြဿနာဖြစ်တယ်အပြည့်ရရေးကိစ္စမပါသေးနဲ့နိုင်ငံရေးအနေနဲ့ဆက်လက်ဆွေးနွေးမယ်ဆိုတဲ့အခြေအနေမျိုးဖန်တီးလို့မရပါဘူးအပြည့်မရခင်ပါနိုင်ငံရေးကဘယ်လိုအနေထားမျိုးတွေဆက်သွားမယ်ဆိုတဲ့သဘောသားအောက်မှာအပြည့်ရတဲ့ကိစ္စကိုဆောင်ရွက်ဖို့ဆွေးနွေးတာဖြစ်ပါတယ်
ဒီလိုမျိုးပေါ့သဘောတူညီချက်အသေးချမရတာက KNU ဘက်မှာဘလို့အဓိကစုပ်ကင်တာချက်တွေရှိတယ်လို့ဥအောင်ကြော်စောနားလဲလေခင်ဗ
ျသဘောတူညီမှုမရဘူးဆိုတာဒါမှဆိုရကသူဖြစ်စေခြင်းနဲ့ဆန္ဒမျိုးပါသဘောတူလက်မထိုးတဲ့အပြန်လာ leadership office ဖွင့်မယ်အပြန်လာတော့ကြပါကြမယ်အပြန်လာအပြိမပြုမယ်တွားရင်သူပြောတယ်ဒီလိုဟာမျိုးတွေကလူရဲ့ညစ်စေတွေကလွတ်ခဲ့ဖြစ်တယ်ဆရာရေးဖို့စက္ကူနဲ့ကြာလွတ်ခဲ့ဖြစ်တယ်ဒါဒေသခံပြည်သူများနဲ့ကိုတိုင်းပြည်ရဲ့အကျိုးစီးပွားနဲ့လုံးဝအတွက်လည်းမရှိတဲ့အဖြစ်ကရစေဖြစ်တာဒါလိုကလက်တွေ့ကြတဲ့ကိစ္စမဟုတ်ဘူး
။အောင်အောင်မြင်မြင်တဲ့သဘောတူညီမှုတွေရဖို့ဆိုရင်နှစ်ဖက်စလုံးကဘယ်လိုအချက်တွေလှုပ်ဆောင်မှုလိုအပ်တယ်လို့အကြံပြုချင်လားခင်ဗျာ
။နှစ်ဖက်စလုံးကပြောတာခုဖြစ်နေတဲ့ပြဿနာကမရှိတာကအခြားပြည်သားအတက်ဖွဲ့ပြီးတော့ကြံရုံးလိုက်။ KIA ကကြော်ပြီးသွားနေတဲ့နေရာမရှိပါဘူး။သူပြည်သားကခုဆောင်ကြလား။အဲ့တော့ကမရှိတဲ့နေရာတစ်အချက်သူ့ထဲမှာမူလရှိနေတဲ့တက်ဖွဲ့ရဲ့ပို့ပြီးတော့ထည့်ထားတဲ့ကမနှစ်မသုံးမကိုကျန်ထုတ်လိုက်ပါအဲ့ဒါဆိုလို့ရှိရင်ဒီဟာကအပိကရစေးရဲ့ပမာဝူဆုံးခရယေယူဘမအစိုးရလုံးဝလက်ခံရစီအောင်ပါဖြစ်တယ်ခရယေရတဲ့ဒီကရှေ့ကိုထွက်ပြီးသားတဲ့အနေထားတွေကိုလည်းပြန်ဆုတ်ကိုယ်တရားတွေကိုပြန်ဝင်ဖက်ကာထားတဲ့တပ်တွေကိုပြန်ပြေးအဲ့လိုတစ်ဖက်ကိုယ်တရားတွေကိုပြန်ဝင်ဆုတ်ခွာသွားမယ်ဆိုရင်ဒါအခြေကအခြေအဖြစ်နှုတ်နှစ်ဖက်အပိကရစေးရဲ့သဘောတူစာရေးထုတ်နိုင်တဲ့အခြေအနေဖြစ်နေ
ခုလိုစစ်ပွဲတွေထပ်ဖြစ်တဲ့ဆိုတော့ဒုက္ခသည်တွေကထပ်ထွက်လာနိုင်မဲ့အလားအလာရှိပါလား
ကြည့်ပါလေခင်ဗျာခုကျွန်တော်တို့ပြည်တော်ပေါ့နော်ဒုက္ခသည်ဥယျာဉ်ခုနားလုံး၆ပေါင်းကျော်လာပြီဒီတော်မှာဖြစ်တဲ့ပွဲတွေမှာတချို့ယူရတယ်ဆိုရင်တရားဝင်တရားထက်သရောင်းသားအုပ်ကြီးတွေလိုပဲတောက်ကြတဲ့ဘဝရောက်ပြီခုအထူးသဖြင့်ဒီကချင်ပြည်နယ်နဲ့ကမ်းပြည်တော်ပိုင်းမှာအထူးအေးတာဖြစ်တယ်အဲ့တော့ကျွန်တော်တို့ပြည်တော်ဆိုရင်မပြန်ခက်ဖက်မှာဆိုရင်လူရဲနှစ်ပတ်လောက်ကခလေးဆက်ရှိအောင်လို့အေးတာနဲ့ကွန်လွန်သွားပြီဖြစ်တယ်အတိဒုက္ခရောက်နေကြပြီလို့ကျွန်တော်တို့ခံမရပါဘူ
းဦးအောင်ကျော်သေးကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာ